တရုတ်နိုင်ငံရဲ့လူဦးရေတိုးပွားမှုနှုန်းမနစ်ကကျဆင်းသွားကြောင်းတရုတ်အစိုးရကပြောကြားလိုက်တာကြောင့်ဒါဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံမှာနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အခုလိုလူဦးရေတိုးပွားမှုကျဆင်းခြင်းဖြစ်ပါတယ်။တရုတ်အစိုးရစီးရင်အင်ထာနာကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့စီးရင်တွေအရဆိုရင်2022ခုနှစ်အတွင်းကလေးငယ်မွေးဖွားတဲ့အရေအတွက် 9.56 တန်းရှိခဲ့ပြီးသေဆုံးတဲ့အရေအတွက်က 10.41 တန်းရှိခဲ့တာကြောင့်လူဦးရေစုစုပေါင်း8,000ခွဲရော့ကျသွားတယ်လို့ဆိုပါတယ်။ဒါဟာတရုတ်ခေါင်းဆောင်ဟာမော်စီတုံးက Great Leap Forward လို့ခေါ်တဲ့ခုံပြန်ကျော်လွှားတိုးတက်ရေးစီးပွားရေး policy ကိုစမ်းသပ်လှုံ့ဆော်စဉ်ကတန်းနဲ့ချီတဲ့တရုတ်ပြည်သူတွေတည်ဆုံခဲ့ရတဲ့1950ခုနှစ်တွင်နောက်ပိုင်းပထမဆုံးလူဦးရေတိုးပွားမှုနှုန်းကျဆင်းတာလည်းဖြစ်ပါတယ်။အခုလိုလူဦးရေတိုးပွားမှုနှုန်းကျဆင်းရတာဟာတရုတ်ဆိုရကတအိမ်တောင်ကလေးတယောက်သာမွေးဖွားခဲ့ရှိတဲ့ဆိုတဲ့မူဝါဒကိုဆယ်စုနှစ်ပေါင်းများစွာကလေးကချမှတ်အကောင်ထဲဖော်ခဲ့တဲ့ရလက်ကြောင့်လည်းဖြစ်ပါတယ်။2016ခုနှစ်မှာအဲ့ဒီမူဝါဒကိုတရုတ်ဆိုရကဖြေလျှော့ပေးလိုက်ပြီးလူငယ်တွေအိမ်တောင်ပြုတ်ပြီးကလေးမွေးကြဖို့စီယုံပြုတ်ဆိုခဲ့တာမှာတချို့နေရာတွေမှာငွေနဲ့မလုံးပေးတဲ့အထိပြုတ်လုခဲ့ပါရဲ့ရှင်။